အရင်ကပေါ့နော်ဦးခွန်မြင့်ထွန်းက MPU အနေနဲ့ပေါ့ကုလသမဂ္ဂကနေပြီးတော့မြန်မာစစ်အစိုးရရဲ့ကိုယ်စားလှယ်ကိုဖယ်ရှားရေးဆိုတဲ့လှုပ်ရှားမှုမှာဒီဦးဆောင်ဦးရွေးပြုပြီးတော့လုပ်ခဲ့တယ်ပေါ့နော်ဆိုတော့အခုကြတော့ဒီအမျိုးသားညွန့်ပေါင်းအစိုးရနဲ့တခါပူးပေါင်းပြီးတော့ဒီဝန်ကြီးအသစ်တောင်ယူရဲဆိုတော့ဆိုတော့သူတို့နဲ့ဘယ်လိုညီညွတ်မှုရသွားလဲဆိုတာလေးစပြီးတော့ကျွန်တော်ရှင်းပြပေးပါလားခင်ဗျာ
အော်ဟုတ်ကဲ့ကျွန်တော်တို့ကဒီကိစ္စရမှာတော့နိုင်ငံရေးရအယူဆရေးရမတူတာကတပိုင်းစုစည်းညီညွတ်မှုရဆောင်ရွက်တာကတပိုင်းအဲ့လိုနှစ်ခုခွဲပြီးတော့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်အာဒီ credential challenge ကိစ္စနဲ့ပတ်သက်ရင်ဝန်ကြီးချုပ်ဒေါက်တာစေဝင်းပါဝင်အချို့သောလွှတ်တော်ကိုယ်စားလှယ်နဲ့ကျွန်တော်တို့သဘောထားချင်းတော့မတူပါဘူးသို့တော်လည်းပဲ credential challenge ကလုတ်တင်လုတ်ထိုက်တဲ့လုံရက်တစ်ခုအနေနဲ့ကိုကျွန်တော်ကထောက်ခံပြီးတော့မှဥဆောင်ပြီးတော့မှလည်းကျွန်တော်ဆောင်ရွက်ခဲ့ပါတယ်အဲ့တော့ credential challenge ကိစ္စရကိုဒဗလင်းကြီးလာကမှဥဆောင်ပြီးအစိုးတင်တဲ့သူတွေထဲမှာလည်းကျွန်တော်ပါခဲ့ပါတယ်အဲ့လိုပဲမဲခွဲတဲ့ခါကျတော့လည်းကျွန်တော်ဒါထောက်ခံမဲပြီးခဲ့ပါတယ်ဒါကျွန်တော်ယုံကြည်တဲ့ပုံမှာဆိုတော့ကျွန်တော်ပြတ်ပြတ်သားသားယက်တီတာဖြစ်ပါတယ်အဲနောက်တစ်ခုကကျွန်တော်ကဒီအစိုးရအဖွဲ့မှာဘာဖြစ်လို့ပါဝင်ဆောင်ရွက်တယ်လဲဆိုရင်ကျွန်တော်ရည်ရွယ်ချက်ကနှစ်ခုရှိပါတယ်ပထမတစ်ခုကတော့ကျွန်တော်တို့ဒီစင်ပြိုင်အစိုးရကိုနှစ်ဖွဲ့ထောင်နေမှာမဟုတ်ဘူးတစ်ဖွဲ့တည်းပဲဖြစ်တယ်ဆိုတာကိုကြားခြင်းနဲ့နောက်ကျွန်တော်ရဲ့ရည်ရွယ်ချက်တစ်ခုကတော့ဒီလိုပါညောင်မောင်ဆွေအဖွဲ့ထဲမှာအစိုးရအဖွဲ့ဝင်အနေနဲ့ထောင်ရွက်ဖို့ကျွန်တော်ကမ်းလှမ်းလာတဲ့အချိန်မှာကျွန်တော်ကဂရီးတစ်ခုပေးပါတယ်အဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့2008ခုနှစ်ဖေဖော်ဝါရီမူရညောင်မောင်ဆွေကိုတိုင်းသားကောင်းဆောင်တွေအပါအဝင်တင်းလျော်တဲ့ပုံစံတွေနဲ့တိုးချက်ဖွဲ့စည်းမယ်ဆိုတဲ့မူဆုံးဖြတ်ချက်ကိုဆက်လက်အကောင့်ထဲပေါ်မယ်ဆိုရင်ကျွန်တော်အစိုးရအဖွဲ့ထဲမှာပါဝင်ဆောင်ရွက်ပါမယ်လို့ကျွန်တော်အဲ့လိုဂရီးပေးခဲ့ပါတယ်အဲ့ဒီဒဗလင်းညီလာခံမှာကျွန်တော်တို့ညမောင်ဆိုရကိုတိုင်းသားတွေနဲ့တိုးချက်ဖွဲ့စည်းမယ်ဆိုတော့မူဟာကျွန်တော်တို့ထပ်လောင်းပြီးတော့ဆုံးဖြတ်နိုင်ခဲ့တယ်ပြီးတော့လုပ်ငန်းစဉ်ကိုပါကျွန်တော်ချမှတ်နိုင်ခဲ့တာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်ဂရိယာကျွန်တော်ဒီအစိုးရအဖွဲ့မှာကျွန်တော်ပါဝင်ပြီးတော့ဆောင်ရွက်ပေးခြင်းဖြစ်ပါတယ်ခင်ဗျ
ကျွန်တော်တို့ပြင်ပတချို့သတင်းဌာနတွေမှာပါပါရောအထံထွက်နေတာတခုဟာဒီအစိုးရပြန်လည်ဖွဲ့စည်းတဲ့အခါမှာဒီဥခွန်မြင့်ထွန်းတို့ကဝန်ကြီးအသစ်တွေယာရူယူလိုက်တဲ့အပေါ်မှာပေါ့နော်မဲဝဲတာမဲဆွဲတာတွေအဲ့လိုမျိုးတွေရှိတယ်လို့ကြားနေရတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်လို့ရောဥက္ကမထုံးအနေနဲ့ဗာများပြောနိုင်တာရှိပါလဲခင်ဗ
ျကျွန်တော်လည်းညွန်ပေါင်းဆွေရအဖွဲ့အကြားမှာရှိတဲ့အပေးယူကတော့ညွန်ပေါင်းဆွေရကိုတိုင်းရင်းသားနဲ့တိုးချက်ဖွဲ့စည်းမယ်ဆိုရယ်ဖွဲ့ရမှုကိုအကောင့်ထဲပေါ်ဖို့ဆုံးဖြတ်ချက်ကြတဲ့အတွက်အဲ့ဒီဆုံးဖြတ်ချက်ကိုအကောင့်ထဲပေါ်နိုင်ဖို့ကျွန်တော်အစိုးရအဖွဲ့ထဲမှာပါဝင်ဆောင်ရွက်ခြင်းဖြစ်ပါတယ်ဒါနဲ့ကိစ္စရပ်တွေကတော့ကျွန်တော်နဲ့မသက်ဆိုင်ပါဘူးဟု
တ်ကဲ့အဲ့တော့2008ခုနှစ်ဒီဖေဖော်ဝါရီဆုံးဖြတ်ချက်ဆိုတာဘယ်အဖွဲ့ကနေပြီးတော့ဘယ်လိုဆုံးဖြတ်တာလဲဆိုတော့နည်းနည်းလောက်ပြောပြပါအောင
်ဟုတ်ကဲ့2008ခုနှစ်ဖေဖော်ဝါရီမူက2008ခုနှစ်မှာဒီထိုင်းမြန်မာနယ်စပ်မှာကျင်းပတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်များရဲ့သရုတ်ထညီလာခံကနေပြီးတော့အဲ့ဒါချမှတ်ခဲ့တာဖြစ်ပါတယ်ခင်ဗျ
2008ဖေဖော်ဝါရီမူမှာပေါ့နော်ဒီတိုင်းရင်းသားခေါင်းဆောင်တွေတိုင်းရင်းသားကိုယ်စားလှယ်နဲ့ဒီညောင်မောင်အစိုးရလည်းတိုးချက်ဖွဲ့စည်းမယ်ဆိုတော့အခုဒီအစိုးရအသစ်ကလည်းဒဗလင်မှာပြည်စင်ဖွဲ့စည်းလိုက်တယ်ပေါ့နော်အဲ့ခါကျတော့အခုအဲ့ဒီကိစ္စရော2008ဒီဖေဖော်ဝါရီရဲ့ဆုံးဖြတ်ချက်ကရောပြီးပြည့်စုံသွားပြီလားခင်ဗျ
ကျွန်တော်တို့ဒီဒဗလင်ကြီးလာခံမှာအစိုးရအဖွဲ့ဖွဲ့စည်းခြင်းဟာ2008ဖေဖော်ဝါရီမူရပြန်လည်ဖွဲ့စည်းတာမဟုတ်သေးပါဘူးခင်ဗျလေနှစ်တကြိမ်မှာကျင်းပတဲ့ညီလာခံမှာအဲ့လိုအစိုးရအဖွဲ့ကိုဖျက်သိမ်းပြီးတော့မှအစိုးရအဖွဲ့အစ်ကိုပြန်လဲရွေးချယ်တာဒါကျွန်တော်တို့တမယိုးကြပုံမှန်ဆောင်ရွက်နေတာဖြစ်ပါတယ်အခုဒီအစိုးရအဖွဲ့ထဲမှာပါတဲ့ကရန်မျိုးသားဖြစ်တဲ့ဥက္ကမကိုပန်းပိုးဘိုးမျိုးသားဖြစ်တဲ့ကျွန်တော်ခွန်မြင့်ထွန်းနဲ့ရခိုင်မျိုးသားဖြစ်တဲ့ဦးထွန်းဝင်းတို့ဟာဖွေဝိုင်မှုထဲမှာပါတဲ့တိုင်းသားခေါင်းဆောင်ဆိုတဲ့အနေနဲ့ပါတာမဟုတ်ပါဘူးကျွန်တော်တို့တွေကိုရွေးကောက်ပွဲရပေးလိုက်ကြတဲ့ကအခြားသောလွှတ်တော်ကိုယ်စားလှယ်များနီးတူကျွန်တော်တို့မှာဒန်းတူအခွင့်ရေးဒန်းတူတာဝန်ယူပိုင်ခွင့်တွေနဲ့ဒန်းတူဆောင်ရွက်ခွင့်တွေရှိပါတယ်အဲ့ဒီဒန်းတူအခွင့်အလမ်းတွေအရအခုညွန့်ပေါင်းဆွေးရမှာကျွန်တော်ပါဝင်ဆောင်ရွက်ကြတာဖြစ်ပါတယ
်အော်ဟုတ်ကဲ့အဲ့တော့ဟိုအဲ့2008ဒီဖေဖော်ဝါရီမူရတိုးချက်ဖွဲ့စည်းဖို့ကိစ္စကိုဘယ်လိုစီစဉ်ထားပါလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ဒီဒဗလင်းညီလာခံမှာကျွန်တော်တို့တိုင်းရင်းသားများဒီတမိုးစင်အင်အားစုများနဲ့ဆက်ဆက်ညှိနှိုင်းရေးကော်မတီဆိုပြီးတော့မှကျွန်တော်တို့၅ဦးကိုတာဝန်ပေးထားပါတယ်အဲ့တော့၅ဦးကကျွန်တော်ခွန်မြင့်ထွန်းရဲ့ဥပိတာလင်းပင်ရဲ့ဥမမောင်အေးရဲ့နောက်ဒေါက်တာတင့်ဆွေရဲ့နောက်ဥထန်လင်းပေါင်ရဲ့ဖြစ်ပါတယ်ကျွန်တော်တို့အဲ့ဒီရရင်တစင်အခုပြည်တော်စုမြန်မာနိုင်ငံမျိုးသားကောင်စီရဲ့တိုင်းသားအဖွဲ့အစည်းများရဲ့အမျိုးသားပေါင်းစုံပါဝင်တဲ့ဖြစ်မြောက်ရေးကော်မတီတရက်ကိုလည်းကျွန်တော်တို့အခုဖွဲ့စည်းနိုင်ဖို့အတွက်ကိုဆွေးနွေးနေပါတယ်ခင်ဗျအ
ဲ့တော့အဲ့လိုဖွဲ့စည်းနိုင်မဲ့ကာလကိုဘယ်လောက်သတ်မှတ်ထားလဲခင်ဗ
ျဟုတ်ကဲ့ပြင်ဆင်ဆောင်ရွက်မှုတွေကိုကျွန်တော်တို့3လနဲ့6လအတွင်းမှာဆောင်ရွက်မယ်လို့အဲ့လိုမျိုးကိုညီလာခံနေကျွန်တော်တို့သတ်မှတ်ထားပေးပါတယ်
ဟုတ်ကဲ့အဲ့တော့ဥက္ကမထွန်းအပြောရဆိုရင်နောက်6လဆိုရင်တော့တိုင်းရင်းသားခေါင်းဆောင်တွေရောပါရောပါဝင်တဲ့ညုံပေါင်းအစုကတရက်ကိုတေးချအကောင့်ထဲပေါ်နိုင်ပြီပေါ့နော
်ဟုတ်ကဲ့အဲ့လိုခန2008ဖွဲ့မှုအကောင့်ထဲပေါ်ပြီးဖွဲ့စည်းတဲ့အဲ့ဒီအစိုးရဖွဲ့ဆိုတာကို6လအတော်အတွင်းမှာကျွန်တော်တို့ဖွဲ့နိုင်တာမျိုးကဖြစ်ကောင်းမှဖြစ်မယ်သို့တော်လည်းပဲ nei song a phit daw အဲ့ဒီလိုဖွဲ့စည်းနိုင်မှုတက်ကိုအခြေခံပြင်ဆင်တည်ဆောက်မှုတွေတော့ကျွန်တော်တို့ဒီကြားထဲမှာလောအောင်ပါဖြစ်ပါတယ်။အ
ဲ့တော့တကယ်လို့မှဒီအကောင့်တွေဖော်မှုတွေနှောင့်နှေးကြန့်ကြာနေမယ်ဆိုလို့ရှိရင်ဥက္ကမြထုံးအနေနဲ့ဟိုဘယ်လိုဆောင်ရွက်ဖို့များဆုံးဖြတ်ထားလဲခင်ဗျာ
။တကယ်လို့ဒီ2008ဖေဖော်ဝါရီမူရတိုးချဲ့ဖွဲ့စည်းရေးကိုမဆောင်ရွက်နိုင်ခဲ့ဘူး။ဒါကျွန်တော်တို့တိုင်းရင်းသားများနဲ့ခြေလှယ်မှုရအောင်ဆောင်ရွက်နိုင်စွမ်းမရှိဘူးဆိုရင်တော့ဒါကတော့ကျွန်တော်ရဲ့တဦးတည်းပေါ့နော်။အားလုံးနဲ့တော့မသက်ဆိုင်ပါဘူးဒါဒီအခြေအနေတွေကတော့အင်တန်ရှုပ်ထွေးနေတဲ့အခြေအခက်ခဲနေတဲ့အခြေအနေမျိုးမှာတော့ကျွန်တော်ရဲ့သဘောထားကတော့ကျွန်တော်ရဲ့တာဝန်ရှိမှုအတွက်ကိုကျွန်တော်ညွန်ပေါင်းဆိုရအဖွဲ့ဝင်ဖြစ်ကနေကျွန်တော်နှုတ်ထွက်ပေးပါမယ်လို့တော့ဒါကျွန်တော်ဒီလိုတော့ပြောချင်ပါတယ်ဒါကိုလည်းပဲကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံမျိုးသားကောင်စီကကျင်းပတဲ့တဘာဝီအဖွဲ့နဲ့အတွင်းအဖွဲ့ရဲ့အစည်းအဝေးမှာကျွန်တော်တရားဝင်တင်ပြခဲ့ပြီးဖြစ်ပါတယ်
အဲ့ကျွန်တော်တဆက်တည်းသိကျင်တာတကူကတော့ဗောနော်တိုးချက်ဖွဲ့စည်းမဲ့တိုင်းရင်းသားခေါင်းဆောင်တွေဆိုတာတွေရောကျန်အဖြစ်ပဲအဖွဲ့စည်းတွေရာဖြစ်နိုင်မလဲခင်ဗျစေစုကနဲ့အပြစ်ခတ်ရက်ဆဲထားတဲ့အဖွဲ့တွေဟိုဘလို့စီယုံမှုတင်ဆင်ထားလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ရဲ့အခြေခံစဉ်းစားချက်ကတော့90ခုနှစ်ရုပ်ကောက်ပွဲရက်လက်ကပေးထားတဲ့တရားဝင်ဖြစ်မှု legitimacy ဆိုတာရှိတယ်ပြီးရင်ကျွန်တော်တိုင်းရင်းသားတော်လှန်ရေးတွေကနေအသက်သွေးချိုးပေါင်းများစွာနဲ့ပေးတဲ့ legitimacy ရှိပါတယ်အဲ့ legitimacy နှစ်ခုကိုပေါင်းဆက်နိုင်ရေးကိုကျွန်တော်အဓိကထားပြီးဥတည်ချက်ထားပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့အပြစ်ရထားတဲ့အဖွဲ့အစည်းတွေရပဲဖြစ်ဖြစ်အပြစ်မရတဲ့အဖွဲ့အစည်းတွေပဲဖြစ်ဖြစ်ဒီကျွန်တော်တိုင်းရင်းသားတွေမှာရှိတဲ့ legitimacy ရပူပေါင်းဆောင်ရွက်ခြင်းနဲ့သူဘယ်လို့လဲမဆိုကျွန်တော်တို့ကဒါပူပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်။အော်ဟုတ်ကဲ့အဲ့တော့ဟိုကျွန်တော်ပြည်သူလူထုတွေအနေနဲ့ရောဘယ်လိုအနည်းဆုံးပေါ့နော် live ဆောင်ရွက်တင်တယ်လို့မြင်ပါသလဲခင်ဗျာ
။ဟုတ်ကဲ့အဲ့ဒီကိစ္စရပါတော့အခုကျွန်တော်တို့ဆောင်ရွက်တဲ့နီးလန်းတွေမှာအစိုးရနဲ့ပြည်သူလူထုအကြမ်းမှာကျွန်တော်တို့ကလည်းလောက်ကင်နိုင်တဲ့ဆောင်ရွက်ကိစ္စတွေအခုလိုကျွန်တော်ပုံပုံလင်းလင်းပြောသွားမယ်။အစိုးရဆိုတာလူထုကပိုင်တာဖြစ်ပါတယ်။ဒါကြောင့်မို့ပြည်သူလူထုကလည်းကျွန်တော်တို့ဆောင်ရွက်တင်တဲ့ကိစ္စရက်တွေပေါ်မှာပြည်တွင်းအဖြစ်စီပြည်ပအဖြစ်စီကျွန်တော်တို့အကြံဉာဏ်တွေပေးပါဝေဖန်မှုတွေပေးပါပြီးရင်ရောက်တဲ့နေရာနေပူပေါင်းဆောင်ရွက်မှုလည်းပေးပါလို့ဒါတို့ကျွန်တော်တို့ပြောလိုပါတယ်
။ဟုတ်ကဲ့ကျေးဇူးပါပဲဥက္ကမထွန်း